ဘာတော်မှာအင်တာနက်ကိုလွတ်လွတ်လပ်လပ်သုံးဆွဲနိုင်ခွင့်ဟာ6နှစ်ဆက်တိုက်မြောက်အဖြစ်ကျဆင်းနေတယ်လို့ကမ္ဘာနိုင်ငံတွေမှာဒီမိုကရေစီမြင့်တင်ရေးဆောင်ရွက်နေတဲ့ဝါရှင်တန်အခြေစိုက် Freedom House အဖွဲ့ကြီးကပြောကြားလိုက်ပါတယ်။သတင်းလွတ်လပ်ခွင့်ကိုကန့်သတ်ဖို့အချက်အလက်တွေပေးပို့ရယူတဲ့နေရာမှာလုံခြုံအောင်လုပ်တဲ့နည်းပညာတွေကိုတရားမဝင်သတ်မှတ်ဖို့အာဏာပိုင်တွေဘက်ကလက်မခံနိုင်ဘူးလို့ယူဆတဲ့အချက်အလက်တွေကိုအွန်လိုင်းပေါ်မှာတင်ပြမျှဝေသူတွေကိုအရေးယူဖို့စတဲ့ဆောင်ရွက်မှုတွေကိုအစိုးရတွေကနှစ်ဆတိုးလှုပ်ဆောင်နေတာကြောင့်အင်တာနက်လွတ်လပ်မှုဟာကျဆင်းနေတာဖြစ်တယ်လို့ Freedom House ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ် Freedom on the Net 2016 ဆိုတဲ့အစီရင်ခံစာမှာကမ္ဘာတဝန်းအင်တာနက်သုံးဆွဲသူတွေက3ပုံ2ပုံကျော်ဟာအွန်လိုင်းပေါ်မှာဖော်ပြမျှဝေမှုတွေကိုမျက်ခြေမပြစောင့်ကြည့်ကန့်သတ်နေတဲ့နိုင်ငံတွေအင်တာနက်ပေါ်မှာဖော်ပြမှုကြောင့်ထောင်နှံကျင်းတမ်းအပါအဝင်ကြီးလေးတဲ့ပြစ်ဒဏ်တွေပေးခံရတဲ့နိုင်ငံတွေမှာနေထိုင်ကြတယ်လို့ပြောထားပါတယ်စစ်တမ်းပြုစုထားတဲ့65နိုင်ငံထဲမှာတရုတ်အီရန်ဆီးရီးယားနဲ့အီသီယိုးပီးယားနိုင်ငံတွေကအင်တာနက်အသုံးပြုမှုလွတ်လပ်ခွင့်ကိုအချိုးဖောက်ဆုံးနိုင်ငံတွေအဖြစ်ဖော်ပြပါတယ်အင်တာနက်လွတ်လပ်ခွင့်အကြဆင်းဆုံးနိုင်ငံတွေကတော့ယူဂန်ဒါ၊ဘင်္ဂလားဒေ့ရှ်နဲ့ကမ္ဘောဒီးယားနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံကလည်းအင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံစီးရင်ထဲမှာဆက်လက်ထည့်ထားပါတယ်။ဒါပေမဲ့အခြေအနေတိုးတက်လာတဲ့နိုင်ငံအဖြစ် Freedom House ကမြန်မာနိုင်ငံကိုတတ်မှတ်ထားပါတယ်။အစိုးရနိုင်ငံကိုအမှတ်တရပေးရမှာမြန်မာနိုင်ငံကို62မှတ်ပေးထားပါတယ်။2015ခုနှစ်တုန်းကတော့63မှတ်ရခဲ့တာဖြစ်ပါတယ်။internet line ရနိုင်ဖို့အခက်အခဲ online ပေါ်မှာဖော်ပြတဲ့အချက်လက်တွေအပေါ်ကန့်သတ်ချက် internet အသုံးပြုသူတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုစတဲ့အချက်၃ချက်အပေါ်မှာမူတည်ပြီး2016ခုနှစ်အတွက်မြန်မာနိုင်ငံကို62မှတ်ပေးထားတာဖြစ်ပါတယ်2015ခုနှစ်ဇွန်လကနေ2016ခုနှစ်မေလအထိမြန်မာနိုင်ငံမှာ hacker တွေရဲ့သတင်းအချက်လက်ပုံမှာရိုက်ဖော်ပြမှုစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေအပေါ်ဝေဖန်လို့2013ဆက်သွယ်ရေးဥပဒေနဲ့လူ9ယောက်ဖမ်းဆီးခံရမှုတွေရှိခဲ့တဲ့တစ်ချိန်တည်းမှာဖွဲ့စည်းပုံပြင်ဆင်ရေးရွေးကောက်ပွဲစောင့်ကြည့်လေ့လာရင်းနဲ့လူ့အခွင့်အရေးဆိုင်ရာအကူအညီပေးရေးတွေကိုလူမှုကွန်ရက်တွေပေါ်ကနေလှုပ်ရှားမှုတွေလည်းရှိလာတယ်လို့ Freedom House ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်